ိနှိပ်တဲ့အာဏာရှင်အစိုးရတွေရဲ့အုပ်ချုပ်မှုနဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေကိုခံထားရတဲ့မြန်မာနိုင်ငံမှာဒီမိုကရေစီရေးလှုပ်ရှားမှုကပြည်သူတွေအတွက်စစ်မှန်တဲ့မျှော်လင့်ချက်ကိုပေးခဲ့တယ်လို့ကမ္ဘာတဝန်းဒီမိုကရေစီရေးလှုပ်ရှားမှုတွေကိုပံ့ပိုးထောက်ပံ့ပေးနေတဲ့ NED အဖွဲ့ဥက္ကဋ္ဌကပြောလိုက်ပါတယ်မြန်မာဒီမိုကရေစီရေးလှုပ်ရှားမှုတွေကိုကိုစားပြုသူ9ယောက်ကို NED ရဲ့2012ခုနှစ်ဒီမိုကရေစီစုပေးပွဲမှာအဖွဲ့ဥက္ကဋ္ဌကပြောခဲ့တာဖြစ်ပါတယ်ကွန်ကရက်လွှတ်တော်အဆောက်အဦးမှပြုလုပ်တဲ့ဒီအခမ်းအနားမှာမြန်မာဒီမိုကရေစီကောင်းဆောင်ဒေါအောင်ဆန်းစုကြည်အပြင်အမေရိကန်နိုင်ငံရေးလောကမှာဩဇာညောင်းတဲ့လွှတ်တော်အမတ်ခေါင်းဆောင်တွေအမေရိကန်အစိုးရတာဝန်ရှိသူတွေလည်းတက်ရောက်မေးခွန်းပြောခဲ့ကြပါတယ်ဒီပွဲကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့မတ်စုမျက်မှောင်ကအပြည့်အစုံတင်ပြပါမယ်ရှင
်မြန်မာဒီမိုကရေစီရေလှုပ်ရှားမှုမှာကဘာကျော်တဲ့ဒေါအောင်ဆန်းစုကြည်အပြင်လူမသိသူမသိကိုကျော်စွန်အနစ်နာခံသူတွေအားလုံးကိုဂုဏ်ပြုတဲ့အနေနဲ့ NED ကသူ့ရဲ့2012ခုနှစ်ဒီမိုကရေစီစုကိုမြန်မာနိုင်ငံဒီမိုကရေစီရေလှုပ်ရှားမှုကိုပေးတာဖြစ်ပါတယ်ဝါရှင်တန်မြို့တော်ကအမေရိကန်ကွန်ဂရက်လွှတ်တော်အစအဦးမှလှုပ်တဲ့စုပေးပွဲအခမ်းအနားမှာမြန်မာဒီမိုကရေစီရေလှုပ်ရှားမှုတွေကိုတထောင်တနေရာကနေပြီးတော့ကိုစားပြုနေကြတဲ့ရှန်တိုင်းရင်သားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်ထွန်းဦးပရဟိတလုပ်ငန်းတွေကိုလုပ်နေတဲ့ကိုကျော်သူထိုင်းမြန်မာနယ်စပ်မှာကျန်းမာရေးအကူအညီပေးနေတဲ့ဒေါက်တာဆင်တီယာမောင်နဲ့အမေရိကန်အခြေစိုက်မြန်မာရေးလှုပ်ရှားတဲ့ US Campaign for Burma အဖွဲ့ညွှန်ကြားရေးမှူးကိုအောင်ဂျင်းတို့ကစုကိုလက်ခံယူခဲ့ကြပါတယ်88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကိုလည်းစုယူဖို့ဖိတ်ကြားခဲ့ပေမဲ့အကြောင်းမျိုးမျိုးကြောင့်သူကတော့စုပေးပွဲကိုမတက်နိုင်ခဲ့ပါဘူးမြန်မာနိုင်ငံကဒီမိုကရေစီရေလှုပ်ရှားမှုတွေဟာစိတ်ပျက်စရာအခြေအနေတွေကိုရင်ဆိုင်ခဲ့ကြရတဲ့မြန်မာပြည်သူတွေအတွက်စစ်မှန်တဲ့မျှော်လင့်ချက်ကိုပေးခဲ့တာဖြစ်တယ်လို့ NED အဖွဲ့ဥက္ကဋ္ဌကာလ်ဂါရှ်မန်ကအခုလိုပြောခဲ့ပါတယ
် Amidst the despair Burma's pro-democracy movement offered its people genuine reason for hope while they endured decades of harassment and repression
လွတ်လပ်မှုဂုဏ်သိက္ခာရှိမှုနဲ့ဒီမိုကရေစီစနစ်စီပြောင်းလဲစေခြင်းနဲ့ပြည်သူတွေရဲ့ဆန္ဒက1988ခုနှစ်ကတည်းကစလို့ရိပ်ရိုင်ခဲ့ခြင်းမရှိဘူးလို့ပြောသွားတာဖြစ်ပါတယ်။ NED အဖွဲ့ဟာမြန်မာဒီမိုကရေစီရေးဆောင်ရွက်နေတဲ့အဖွဲ့ပေါင်း60လောက်ကိုအထောက်အပံ့ပေးနေတဲ့အဖွဲ့ဖြစ်ပါတယ်။ NED ကပေးတဲ့နှစ်ပတ်လည်ဒီမိုကရေစီစုကိုမြန်မာနိုင်ငံကအခုမှပထမဆုံးရရှိတာဖြစ်ပါတယ်။အခုလိုမြန်မာဒီမိုကရေစီရဲ့ကြိုးပမ်းလှုပ်ရှားမှုကိုအတိအမှတ်ပြုစုပေးတဲ့အတွက်စစ်မှန်တဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာဖို့ဆောင်ရွက်မှုတွေမှာတနည်းတလန်းကနေအထောက်အပံ့ပေးရရောက်လိမ့်မယ်လို့စုကိုလက်ခံယူခဲ့ကြတဲ့ဦးခွန်ထွန်းဦးဒေါက်တာဆင်တီယာမောင်နဲ့ကိုကျော်သူတို့ကအခုလိုပြောခဲ့ကြပါတယ
်စုရတာကျွန်တော်တက်ရတာမဟုတ်ပါဘူးကျွန်တော်ဒီမြန်မာနိုင်ငံမှာကြံခဲ့တဲ့ဟာလားရှိနေတဲ့တိုင်းရင်းသားတွေအတွက်ကျွန်တော်ရတာပါသူတို့ကသူတို့ကိုစားကျွန်တော်လာယူတာပါသူတို့ကအဲ့ဒီတန်ကြီးတိုင်းသားတွေအတွက်လည်းဟဟမြန်မာနိုင်ငံမှာရှိနေတဲ့တိုင်းသားတွေအတွက်လည်းဒါထောက်ပံ့တစ်ခုလည်းဖြစ်မယ်နောက်ပြီးတော့ဒီမိုကရေစီကလည်းသူတို့အတွက်နော်ဟိုပံ့ပိုးရလည်းရမယ်လို့ကျွန်တော်ယုံကြည်ပါတယ
်လက်ရှိပြောင်းလဲမှုတွေမှာပေါ့နော်ကျမတို့ဟိုထပ်ပြီးတော့ဆောင်ရွက်စရာတွေပေါ့အထူးသဖြင့်တော့ဒီလင်းချမ်းရေးတည်ဆောက်မှုပြည်စင်မှာပေါ့နော်ဒါပို့ပြီးတော့ဒီလူမှုအဖွဲ့အစည်းတွေရောနော်ဒီတိုင်းရင်းသားတွေရောပါလာဖို့ဆိုတာကိုကျမတို့ပို့ပြီးတော့မျှော်လင့်ပါတယ်
ဒါဒီစုရတဲ့အတွက်ကတော့ဒါကျွန်တော်တို့လူမျိုးရေးသမားတွေအတွက်ကတော့ဒါခွန်အားတစ်ခုဖြစ်တာပေါ့လေအားစီးတစ်ခွက်တော့တူဖြစ်တယ်ဒီရတော့ပံ့ပိုးမှုစွာအတိုင်းအတာတစ်ခုကတော့အတိုင်းအတာနဲ့ပြောရင်တော့ဟိုပြောလို့မရပါဘူးလေဒါပေမဲ့ကိုယ့်ဘက်မှာယက်တည်မှုတစ်ခုမမယက်တည်ပြီးမဲ့နိုင်ငံတနိုင်ငံအဖွဲ့အစည်းတစ်ခွက်ရှိလာပြီဆိုတော့ကျွန်တော်တို့အတွက်ကတော့ခွန်အားဖြစ်ပါတယ်
ကြာသပတေးနေ့တုန်းကလှုပ်ခဲ့တဲ့စုပေးပွဲအခမ်းအနားကိုအမေရိကန်ပြည်ထောင်စုမှရောက်နေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကလည်းတက်ရောက်ပြီးတော့စုလက်ခံယူသူတွေနဲ့ပတ်သက်တဲ့ဂုဏ်ပြုစကားကိုအခုလိုပြောခဲ့ပါတယ်
။ It is of great comfort to me to know that there are many men and women in my country who are prepared to sacrifice their personal comfort.and their personal
ကျမတို့မြန်မာနိုင်ငံမှာလူအများအတွက်ကိုယ်တူတဲ့ကြီးဝါချမ်းသာမှုကိုဆွန့်လွတ်စတဲ့ခြင်းနဲ့အမျိုးသားတွေအမျိုးသမီးတွေအများအများရှိနေတယ်ဆိုတာသိရလို့ကျမအနေနဲ့အထူးပဲသက်တောင့်သက်သာဖြစ်ရပါတယ်။ကျန်တဲ့ပြည်သူတွေဘဝလုံခြုံရေးကျန်တဲ့ပြည်သူတွေဘဝလွတ်လပ်မှုရရှိရေးအတွက်ဆောင်ရွက်နေကြတဲ့သူတွေပါ။ဒီလိုလူတွေရှိနေတဲ့အတွက်ကျမတို့ဟာရှေ့ခီးဆက်နိုင်ကြတာဖြစ်ပြီးပျော်ရွှင်တဲ့အနာဂတ်တည်ဆောက်နိုင်မယ်လို့ယုံကြည်မှုပြည့်ဝလာရတာလည်းဖြစ်ပါတယ်
။ What had happenedin the past has taught us that if we want to succeed we have to work together and the whole future of Burma is before us and if we are to
ရမယ်ဆိုတော့ပူပေါင်းလုပ်ကင်ကြရမယ်ဆိုတာအတိတ်ဖြစ်ရတွေကပြသခဲ့ပါပြီအခုအခါကျမတို့ဟာအနာဂတ်ခီးကိုရှောက်လှမ်းနေကြရပါပြီအတူတကွလက်တွဲလုပ်ကြရမှာပါ တစ်ခါတစ်ခါမှာတဦးတယောက်စီသာဒုက္ခတွေခဲနေကြပြီးအတူတကွပူရဲပြီးတော့ပြဿနာကိုကြော်လွှားဖို့ခက်ခဲနေကြရပါတယ်။အခုခါမှာတော့ကျမတို့ဘဝမှာအခက်အခဲဆုံးခီးကိုလက်ချင်းချိတ်ပြီးတော့ကြော်ဖြတ်ကြရမယ့်အချိန်ရောက်လာပါပြီ။ကျမတို့ဟာအတိတ်ရဲ့သင်ခန်းစာကိုရယူလို့ငြိမ်းချမ်းပြီးတော့စီးလုံးညီညွတ်သောလွတ်လပ်မှုနဲ့ဒီမိုကရေစီထွန်းကားသောမြန်မာနိုင်ငံကိုတည်ဆောက်နိုင်ကြမှာဖြစ်တယ်လို့ကျမယုံကြည်ပါတယ်။ကျေးဇူးတင်ပါတယ
်။အမေရိကန်ဒီမိုကရေစီရဲ့သင်္ကေတဖြစ်တဲ့ Congress လွှတ်တော်အစအဦးမှပြုလုပ်တဲ့မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုအတွက်စုပေးပွဲကိုအမေရိကန်အစိုးရကိုစားအရက်ဖက်လုံခြုံရေးဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာလက်ထောက်ဝန်ကြီး Mario Otaro ကတက်ရောက်ဂုဏ်ပြုစကားပြောခဲ့တယ်လို့ဒီပွဲကိုမြန်မာဒီမိုကရေစီရေးကိုအစဉ်တစိုက်အားပေးခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်း Madeleine Albright လည်းတက်ရောက်ပါတယ်ဒါအပြင်အမေရိကန်နိုင်ငံရေးမှဩဇာညောင်းတဲ့အထင်ကရလွှတ်တော်အမတ်တွေဖြစ်ကြတဲ့ John McCain, Joseph Crowley, Nancy Pelosi စတဲ့လွှတ်တော်အမတ်တွေလည်းတက်ရောက်ပြီးတော့မင်းကွန်းစကားတွေပြောခဲ့ကြပါတယ်
။ Burma has such people, especially that we honor today. It's why I have faith that justice will conquer cruelty, that democracy will conquer tyranny, that love will conquer hate.
ဒီကနေ့ဂုဏ်ပြုကြတဲ့သူတွေလိုမျိုးမြန်မာနိုင်ငံမှာရှိနေတဲ့ရက်ဆက်မှုတွေကိုတရားမျှတမှုကအနိုင်ရလိမ့်မယ်။အာဏာရှင်တွေကိုဒီမိုကရေစီကအနိုင်ရမယ်အမုန်းတရားတွေကိုမြစ်တာတရားကအနိုင်ရလိမ့်မယ်လို့ယုံကြည်တဲ့အကြောင်းကိုလွှတ်တော်အမတ် John McCain ကပြောသွားတာဖြစ်ပါတယ်။ American Congress လွှတ်တော်မှကျင်းပတဲ့အနီးတွေစုပေးပွဲကိုမြန်မာလူမျိုးတွေလည်းအများအပြားလာရောက်အားပေးခဲ့ကြပါတယ်။မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုအတွက် NED ကပေးတဲ့2012ခုနှစ်ဒီမိုကရေစီစုပေးပွဲမှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကို2009ခုနှစ်တုန်းက NED ကပဲပေးထားတဲ့1990ရွေးကောက်ပွဲအနိုင်ရ10နှစ်ပြည့်ဂုဏ်ပြုဆုရုပ်ထုကိုဒေါ်ဆန်းစုကြည်ကလက်ခံယူခဲ့ပါတယ်ရှင်။